ဒုတိယကမ္ဘာစစ်တွင်ပိုလန်နိုင်ငံမှနာဇီရဲ့စုလိုက်ကျွန်းနဲ့တပ်ဖြတ်ချက်မှုတွေနဲ့ပတ်သက်လို့ပိုလန်နိုင်ငံကိုထိခိုက်စေတဲ့တုံ့ပြန်ပြောဆိုမှုတွေကိုအရေးယူနိုင်တဲ့ဥပဒေတရအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ပိုလန်အောက်လွှတ်တော်မှာပြည်ခဲ့တဲ့ပတ်သက်အတည်ပြုခဲ့တဲ့ဥပဒေကိုထက်လွှတ်တော်မှာဒီကနေ့ပဲထောက်ခံမဲ59မဲ၊ထောက်ခံမဲ23မဲနဲ့အတည်ပြုလိုက်ကြပါ။ဥပဒေကိုသူများကလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့တရားဝင်စတင်ပြဋ္ဌာန်းနိုင်တော့မှာဖြစ်ပါတယ်။ဥပဒေသေးရပိုလန်နိုင်ငံမှနာဇီတွေကဂျူးလူမျိုးတွေကိုတပ်ဖြတ်ချက်မှုကိုပိုလန်နိုင်ငံကရာဇဝတ်မှုဖြစ်တုံ့ပြန်ပြောဆိုတာပိုလန်နိုင်ငံကနာဇီလူထုအကျဉ်းစခန်းတွေကိုပိုလန်လူထုအကျဉ်းစခန်းတွေဖြစ်ပြောဆိုတာတွေကိုရာဇဝတ်မှုဖြစ်သတ်မှတ်မှာပါ။အမေရိကန်ပြည်ထောင်စုကတော့ဥပဒေသေးကြောင့်လွတ်လပ်စွာပြောဆိုခွင့်ပိုလန်နိုင်ငံနဲ့အမေရိကန်စီစဉ်လို့ဆက်ဆံရေးမှာထိခိုက်မှာကိုစိုးရိမ်ကြောင်ပြောဆိုကြပါတယ်။ပိုလန်လူထုအကျဉ်းစခန်းဆိုတဲ့အတုံးလုံးမျိုးဟာပြည်တော်မှုမရှိသလိုတင့်တော်မှုလည်းမရှိပေမဲ့လူစုလိုက်ကျွန်းလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှတ်ချက်ပေးရမှာအခက်အခဲတွေဖြစ်လာမှာစိုးရိမ်ကြောင်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုလိုက်ကြပါ။ရွှေဝင်ကြီးချုပ်ပီဂျင်မင်နတင်ယဟူကလည်းအလမန်တရားကိုလမ်းလွှဲအောင်လုပ်တာတမိုင်းကိုအစ်စ်ပြန်ရေးတာစုလိုက်ကျွန်းလိုက်တပ်ဖြတ်မှုတွေကိုလက်မခံရင်းစံတာမျိုးကိုတော့တိကျမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။